စီးရီးယားနိုင်ငံရှေ့မြောက်ပိုင်းကိုတူရကီတပ်ဖွဲ့တွေထိုးစစ်ဆင်တိုက်ခိုက်နေတာနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှမနက်ပြန်ပုံထုနေကြရင်ဆွေးနွေးမယ်လို့တပ်တမန်တွေကပြောပါရယ်အဖွဲ့ဝင်15နိုင်ငံပါလုံခြုံရေးကောင်စီမှဒီကိစ္စကိုဆွေးနွေးဖို့ဥရောပနိုင်ငံတွေကတောင်းဆိုခဲ့တာဖြစ်တဲ့အကြောင်းတပ်တမန်တွေကဒီကနေ့ပဲပြောဆိုလိုက်တာပါအခုကိစ္စနဲ့ပတ်သက်ပြီးတော့ပဲပြီးခဲ့တဲ့ကြာတာရင်းတွေကကျင်းပတဲ့ပထမအကြိမ်ဆွေးနွေးပွဲအတွင်းမှာတော့ကွဲလွဲမှုတွေရှိခဲ့ပြီးတူရကီရဲ့ထိုးစစ်ဆင်မှုတွေအဆုံးသတ်ဖို့တောင်းဆိုတဲ့ညင်ညာချက်ကိုဥရောပနိုင်ငံတွေကပဲထုတ်ပြန်ခဲ့ပါတယ်။တူရကီရဲ့တိုက်ခိုက်မှုတွေအဆုံးသတ်ဖို့တောင်းဆိုတဲ့အမေရိကန်အစိုးရကမကထလုပ်တဲ့ထုတ်ပြန်ချက်ကိုရုရှားနဲ့တရုတ်နိုင်ငံတွေကကန့်ကွက်ခဲ့ကြတာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတူရကီအနေနဲ့ပြစ်ခတ်တိုက်ခိုက်မှုတွေရပ်ဆဲဖို့တောင်းဆိုလိုက်ပြီးတော့တူရကီအစိုးရအရာရှိတွေအပေါ်တန်ခတ်အရေးယူမှုတွေချမှတ်သွားမယ်အကြောင်းလည်းသတိပေးပြောဆိုထားပါတယ်။အခုကိစ္စဆွေးနွေးဖြေရှာဖို့အတွက်ဒုသမ္မတမိုက်ပန့်စ်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ကိုလည်းတူရကီနိုင်ငံအန်ကာရာမြို့တော်ကိုဆင်လွတ်မယ်လို့သမ္မတကစီစဉ်နေပါတယ်။စီးရီးယားကနေအမေရိကန်တပ်ဖွဲ့တွေကိုသမ္မတထရမ့်ကပြန်ရုပ်သိမ်းလိုက်တာကြောင့်ဒီပေါ်မှာပြင်းပြင်းထန်ထန်ဝေဖန်မှုတွေထွက်ခဲ့ပြီးတဲ့နောက်မှာတူရကီဘက်ကအဖြစ်ဖြစ်ရဖို့အတွက်သမ္မတကအခုလိုဖိအားပေးပြောလာတာဖြစ်ပါတယ်ရှင်။